ပြည်ရဲ့အောက်ဂုလ25ရက်နေ့ဟာရခိုင်ပြည်နယ်မှာ ARSA အကြမ်းဖက်သမားတွေကနေကြားဆောင်ရဲတပ်ဖွဲ့စခန်းတွေနဲ့ရဲခင်းစခန်း30လောက်ကိုတပြိုင်နက်တည်းအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့တာတစ်နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်။တပြိုင်နက်တည်းရခိုင်ပြည်နယ်မြောက်ပိုင်းက96သိန်းလောက်အရေးတွက်ရှိမဲ့မွတ်စလင်တွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးခဲ့ရတဲ့ဖြစ်စဉ်ကြီးဖြစ်ခဲ့တာလဲတစ်နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်။ဒီတစ်နှစ်တာကာလအတွင်းအဲ့ဒီပြဿနာတွေပတ်သက်ပြီးမြန်မာအစိုးရနဲ့မြန်မာတပ်မတော်ဘက်ကဘယ်လိုကင်တွယ်ခဲ့တယ်ဘလို့အကျိုးရလဒ်တွေရခဲ့တယ်ပြဿနာပြည်လည်ရေးအတွက်ဘလို့လုံခြုံဆောင်ရွက်သင့်တယ်ဆိုတာကိုပြန်စဉ်းစားသုံးသပ်ဖို့ကောင်းတဲ့အချိန်လည်းဖြစ်ပါတယ်ကုလပိုင်အကြီးကြောင်းလေးလာဆွေးနွေးတင်ပြသွားပါမယ်
ပြီးခဲ့တဲ့2019ဩဂုတ်လ25ရက်နေ့လင်းအာကြီးအချိန်ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဘက်မှာအာစာအကြမ်းဖက်သမားတွေဟာနေကြားဆောင်ရဲတပ်ဖွဲ့စခန်းတွေနဲ့ရဲကင်းစခန်း30လောက်ကိုတပြိုင်နက်တည်းစီးနင်းတိုက်ခိုက်ခဲ့ပါတယ်။အာစာအဖွဲ့အတွက်ဒီတိုက်ခိုက်မှုဟာပထမဆုံးအကြိမ်တိုက်ခိုက်မှုတော့မဟုတ်ပါဘူး။2016အောက်တိုဘာ9ရက်နေ့တုန်းကလည်းနေကြားဆောင်ရဲတပ်ဖွဲ့ဌာနချုပ်နဲ့အခြားစခန်းတစ်ခုစုစုပေါင်းစခန်း3ခုကိုအခုလိုပဲတပြိုင်နက်တည်းအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့ပါသေးတယ်။အဲ့ဒီလိုဝင်ရောက်တိုက်ခိုက်မှုလုပ်ပြီးဆယ်လနီးပါးအကြာမှာအဲ့ဒီအချိန်တုန်းကထက်တိုက်ခိုက်သူလူအများကြီးပါဝင်နဲ့ပုံပြီးကျေပြန့်တဲ့တိုက်ခိုက်မှုပြုလုပ်နိုင်ခဲ့တာဖြစ်ပါတယ်။ဒီနေရာမှာမေးစရာမေးခွန်းရှိလာတာကပထမအချိန်တိုက်ခိုက်မှုပြီးတဲ့နောက်မြန်မာလုံခြုံရေးတပ်ဖွဲ့ဟာနောက်ထပ်တိုက်ခိုက်မှုတွေပေါ်ပေါက်မလာအောင်တားဆီးကာကွယ်မှုတွေကိုဗတ်ပေါင်းစုံကနေဘာကြောင့်မလုပ်နိုင်ခဲ့တယ်လဲဆိုတာပါ။အကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်တစ်ခုကြားအခြေအနေကိုပြန်ပြီးသုံးသပ်ရရင်အောက်တိုဘာတိုက်ခိုက်ခံရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့ဟာအကြမ်းဖက်သမားတွေကိုနှိမ်နင်းတာလုပ်ပါတယ်။မောင်းတော့ခိုင်မှာညမထွက်ရအမိန့်ထုတ်ပါတယ်။အကြမ်းဖက်မှုမှာမပါတဲ့အားလုံးသောမွတ်စလင်ကျွေးရသားတွေရဲ့သွားရေးလာရေးလုပ်ကိုင်စားတောက်ရေးအပါအဝင်နေပယ်များစွာမှာတင်းကျပ်မှုတွေလုပ်ပါတယ်။အဲ့ဒီလိုလှုပ်လို့မောင်းတော့ခိုင်ဘက်ကရေလုံငန်းအားလုံးလိုလိုပျက်စီးသွားပြီးမွတ်စလင်ကျွေးရသားတွေအလုတ်အကန်ရှားပါရာနေ့စဉ်ဘဝရက်တည်ရေးအတွက်ရုန်းကန်ရခတ်တာတွေကြုံကြရပါတယ်။ဒီလိုပိုးပြီးစည်ရက်ကြက်တဲလာတဲ့မွတ်စလင်ကျေးရွာသားတွေကိုအာစာအဖွဲ့ဝင်တွေကဝင်ရောက်စီရင်ကြပါတယ်။မနာခံသူတွေကိုအကြမ်းဖက်တပ်ဖြတ်တာလုပ်ပါတယ်။အဲ့ဒီလိုလုံနေတာကိုတိနေမြင်နေတွေ့နေပေမဲ့အုတ်ချုပ်ရေးနဲ့လုံခြုံရေးအာဏာပိုင်တွေဘက်ကအကာအကွယ်ပေးတာဘာမှမလုပ်နိုင်ခဲ့ပါဘူး။ဒီလိုနီးနဲ့ပိုးပြီးများပြားတဲ့ကျေးရွာသားတွေကိုစီရင်ပြီးအာစာဟာအကြမ်းဖက်မှုကိုပထမတစ်ချိန်တုန်းကထက်ကြဲကြဲပြန့်ပြန့်လုပ်နိုင်ခဲ့တာဖြစ်ပါတယ်
။ဒုတိယတစ်ချိန်အကြမ်းဖက်မှုဖြစ်တော့တပ်မတော်ကပိုးပြီးပြင်းထန်တဲ့နှိမ်နင်းမှုနဲ့တုံ့ပြန်ပါတယ်။အကြမ်းဖက်မှုဖြစ်ပွားပြီးနောက်ရက်ကနေအောက်ဂိုလာ30ရက်နေ့အထိ9ရက်လောက်အတွင်းအကြမ်းဖက်သမား380လောက်သေချေတယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ပါတယ်။ဒီရက်အတွက်ဟာ2012ခုနှစ်ကစပြီးဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုပဋိပက္ခတွေအတွင်းလူပေါင်း100ကျော်သေဆုံးခဲ့တာနဲ့နှိုင်းယင်ကိုအတော်လေးများတဲ့အရေးအတွက်ပါ။တကယ်လူ80လောက်သေဆုံးသည့်အထိနှိမ်နင်းတာမို့ဘလောက်ပြင်းထန်တဲ့နှိမ်နင်းမှုလဲဆိုတာခတ်မှန်းနိုင်ပါတယ်။နောက်ဆက်တွဲပေါ်ပေါက်လာတာကတော့မွတ်စလင်ကျေးရွာသား96သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်အစုလိုက်အပြုံလိုက်ထွက်ပြေးကြတဲ့ပြဿနာမွတ်စလင်နေရမောများစွာမီးလောင်တဲ့ပြဿနာစတာတွေဆက်တိုက်ဖြစ်လာပါတယ်မြန်မာအစိုးရရဲ့တရားဝင်ထုတ်ပြန်ချက်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားတဲ့မွတ်စလင်ဦးရေ9သိန်း 3,500 ကျော်မောင်နှုတ်ခေဘက်ကမွတ်စလင်အင်ဂျီရီရဲ့45ရာခိုင်နှုန်းနဲ့ညီမျှတဲ့အင်ဂျီ 3,500 ကျော်မီးလောင်ပြကြခဲ့တယ်လို့ဆိုပါတယ်ဒီချိန်လေးကိုကြည့်ပြီးအနောက်နိုင်ငံတွေအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကမြန်မာအစိုးရနဲ့တတ်မတော်ဟာရခိုင်ပြည်နယ်ကမွတ်စလင်တွေကိုလူသားမျိုးနဲ့ဖြစ်တည်မှုကိုဆန့်ကျင်ရန်ရောက်တဲ့ရာဇဝမှုကျူးလွန်တယ်ဆိုပြီးဆွတ်ဆွဲပစ်တင်တာဒဏ်ခအရေးယူတာတွေလုပ်တော့တာပါပဲ
ဒီပြဿနာပြည်လေရေးအတွက်အစိုးရဘက်ကနေနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးရခိုင်ပြည်နယ်ပြန်လည်တိဆောက်ရေးဆိုင်ရာအဖွဲ့ဖွဲ့ပါတယ်ကုလသမဂ္ဂအတူရေးမှုချုပ်ဟောင်းကိုဖီအာနန်ကိုဦးဆောင်စေပြီးရခိုင်ပြည်နယ်ဆိုင်ရာအကြံပေးအဖွဲ့ဖွဲ့ပြီးအကြံပြုချက်ရယူပါတယ်အဲ့ဒီအကြံပြုချက်ကိုအကောင့်ထဲဖော်မဲ့အဖွဲ့ဖွဲ့ပါတယ်အဲ့ဒီအကောင့်ထဲဖော်နေတဲ့အဖွဲ့ကိုအကြံပေးမဲ့ဒေါက်တာဆူရာကီရက်စတီရာထိုင်ဦးဆောင်တဲ့အဖွဲ့ဖွဲ့ပြီးအကြံဉာဏ်ရယူပါတယ်အခုနောက်ဆုံးအကြံဖတ်မှုနောက်ပိုင်းရခိုင်ပြည်နယ်တဲကလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးမဲ့အဖွဲ့ဖွဲ့စည်းဆောင်ရွက်ပါတယ်အခြားတစ်ဖက်မှာတော့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဆွေးနွေးညှိနှိုင်းပြီးထွက်ပြေးသွားသူတွေပြန်လည်ခံရေးကိစ္စရခိုင်ပြည်နယ်မြောက်ပိုင်းကအခြေခံအဆောက်အအုံတွေဖွံ့ဖြိုးရေးကိစ္စတွေအကြီးအကျယ်အကောင့်ထဲဖော်ပါတယ်တက်မတော်ဘက်ကတော့အကြံဖတ်မှုနှိမ်နင်းစဉ်ကာလတာဝန်ယူခဲ့သူတို့ကိုအရေးယူမှုလုပ်ပါတယ်ဒါပေမဲ့ကံမကောင်းအကြောင်းမလှစွာပဲအကျန်းဖက်မှုဖြစ်ပွားပြီးတာတစ်နှစ်ကျော်လာသည့်အထိ 9ရက်ချောက်တိန်လောက်ရှိမဲ့ဒုက္ခဒေရီတွေကနှစ်နိုင်ငံသဘောတူညီချက်နဲ့ပြန်လာသူတဦးတလေးမှမရှိသေးပါဘူးမွတ်စလင်တွေစုလိုက်ပြုံလိုက်ထွက်ပြေးသွားရတာသူတို့နေအမြောက်အများမီးလောင်ပျက်စီးကုန်တာလူခွင့်ရေချိုးဖောက်ခံရတာစာရာတွေကိုအရင်တည်ပြီးနိုင်ငံတကာအတိုင်းဝိုင်းရဲ့ PR တွေလည်းရော့ကြသွားတာမတွေ့ရသေးပါဘူးဒီထက်ပိုအရေးကြီးတာကရခိုင်ပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်ဒေသပဋိ ye bwa yeti ye simpi ja de de lu a cha myu ne ga muslim ni ga le yakai pi ne a pyin bet kho twat pho chou sa yin lu kong ku da khan ni ja ba de da pyin lu myu ye ba da ye mong ti mu patipakha pyatana ga le pye yoe ma twa de ba bu chou ni pyo ya yin nyama a so ya ne tat mro bak ga pyatana ko kain twe phye shin ni da ri ma aung yin mu ya ma ni ba bu
de ge ro pyatana ri phye shin ya ma a ye ji so che ga yakai pi ne ga muslim ni ko မြန်မာနိုင်ငံနဲ့နေထိုင်သူတွေမောင်းထုတ်လို့မရနိုင်သူတွေအဖြစ်ပထမဦးဆုံးရှုမြင်ဖို့ပါဒီသံကနာနဲ့ချီအရေးတွဲရှိတဲ့လူတွေပညာမတတ်ဆင်းရဲမွဲတေနေတာအခြားသောတိုင်းသားတွေနဲ့ပဋိပက္ခသဘောဆောင်နေတာဟာမြန်မာနိုင်ငံနဲ့တိုင်းသားတွေအတွက်အနုလက္ခဏာဖြစ်စေတယ်ဆိုတာလက်ခံဖို့ပါဒီလိုရှုမြင်လက်ခံပြီးပြဿနာတွေကိုစနစ်တကျနဲ့ခက်ခက်ခဲခဲဖြေရှင်းမှသာပြည်လည်နိုင်မဲ့လမ်းကြောင်းမှန်ပေါ်ရောက်နိုင်မယ်ဖြစ်ကြောင်းပါ